VOA မြန်မာဝိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင်။ဒီမှာဆွေးနွေးပါမှာအင်ဒိုနီးရှားနိုင်ငံတော်ဘက်မှကိုဗစ်ကာကွယ်ဆေးထုတ်မှုအစီအစဉ်တွေကိုစတင်နေပါပြီ။တမရချိုကိုဗီဒိုတို့ကတရုတ်နိုင်ငံထုတ် Sinovac ကိုဗစ်ကာကွယ်ဆေးကိုပို့ထုတ်နေတာထိုးပြီးတော့ကာကွယ်ဆေးထုတ်အစီအစဉ်ကိုစတင်ခဲ့တာပါ။ကိုဗစ်ကာကွယ်ဆေးကိုဦးစားပေးအဆင့်လိုက်ထိုးသွားမဲ့အထက်မှာတက်ကြီးရွယ်ဦးရဲ့အစား18နှစ်ကနေ59နှစ်ကြားအရွယ်တွေကိုပထမဦးစားပေးအနေနဲ့ကိုဗစ်ကာကွယ်ဆေးထိုးသွားပေးမဲ့အကြောင်းဆက်ပြီးတော့တင်ပြပေးပါမယ်ရှင်။တရုတ်နိုင်ငံထုတ် Sinovac ကိုဗစ်ကာကွယ်ဆေးကိုအင်ဒိုနီးရှားနိုင်ငံမှာအရေးပေါ်အသုံးပြုဖို့အတွက်အင်ဒိုနီးရှားအစားအစာနဲ့ဆေးဝါးစည်းကြေးဌာနကခွင့်ပြုပြီးနှစ်ရက်အကြာပို့ထုတ်နေတော့နိုင်ငံတော်ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေကိုစတင်ခဲ့ပါတယ်။Sinovac ကိုဗစ်ကာကွယ်ဆေးကိုတရုတ်နိုင်ငံပြီးရင်အင်ဒိုနီးရှားကဒုတိယနိုင်ငံအဖြစ်အရေးပေါ်အသုံးပြုခွင့်ပေးခဲ့တာလည်းဖြစ်ပါတယ်။အသက်59နှစ်အရွယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကနိုင်ငံထဲမှာပထမဆုံး Sinovac ကိုဗစ်ကာကွယ်ဆေးအထိုးခံခဲ့ပါတယ်
။ Setelah kita melakukan vaksinasi perdana ini
ကျွန်တော်တို့အခုလိုမျိုးကာကွယ်ဆေးထိုးမှုစတင်ပြီးတာနဲ့နိုင်ငံတော်လုံးမှာရှိတဲ့ပြည်နယ်တွေခရိုင်တွေမြို့တွေမှာကာကွယ်ဆေးထိုးအစီအစဉ်တွေကိုဆက်လုပ်သွားမှာဖြစ်ပါတယ်။အင်ဒိုနီးရှားအစားအစာနဲ့ဆေးဝါးကြီးကြပ်ရေးဌာနရဲ့ရေးပေါ်အသုံးပြုခွင့်နဲ့အင်ဒိုနီးရှားအစ္စလမ်ဘာသာရေးခေါင်းဆောင်တွေအဖွဲ့ရဲ့ခွင့်ပြုချက်ရရှိပြီးတဲ့နောက်မှာဒီပထမဆုံးကာကွယ်ဆေးထိုးရဲ့အစီအစဉ်ကိုစတင်တာဖြစ်ပါတယ်
။တမရအင်တော်မှာပို့ထုံးနေတော့ကတမရဝီဒိုတို့အပြင်နိုင်ငံသားရေးဝန်ကြီးနဲ့တခြားအစိုးရထိပ်တန်းအရာရှိတချို့ပထမတစ်ချိန်ကိုဗစ်ကာကွယ်ဆေးအထိုးခံခဲ့ကြပါတယ်။နှစ်ချိန်ထိုးဖို့လိုတဲ့ Sinovac ကိုဗစ်ကာကွယ်ဆေးကိုနောက်ရပိုင်းရက်တွေမှာဒုတိယအချိန်ထိုးကြမှာပါ။အင်ဒိုနီးရှားမှာစတင်နေတဲ့ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်ကကျန်းမာရေးဝန်ထမ်းတွေပြီးရင်တခြားနိုင်ငံတွေမှာလိုတက်ကြီးရွယ်ဦးတွေကိုဦးစားမပေးဘဲအသက်18နှစ်ကနေ59နှစ်ကြားအရွယ်တွေကိုပထမဦးစားပေးဆေးထိုးပေးနေပါတယ်။ဒီရုပ်ရဲ့ Sinovac ကိုဗစ်ကာကွယ်ဆေးကတက်ကြီးရွယ်ဦးတွေအပေါ်ဘလို့တက်ရောက်မှုရှိတယ်လဲဆိုတဲ့စမ်းသပ်မှုအဖြစ်အဆုံမသိရသေးတာကြောင့်ရောတခြားသူတွေနဲ့ထိပိတ်မှုပုံများတဲ့လုပ်ငန်းခွင်ဝင်နေကြသူတွေကိုဦးစားပေးတဲ့အနေနဲ့ပါအခုလိုကာကွယ်ဆေးထိုးပေးနေတာပါအဲ့ဒီအတက်ရွယ်ပိုင်းကကူးစက်နိုင်ခြေပုံများတယ်လို့ကျန်းမာရေးဝန်ကြီးကပြောကြားထားပါတယ် Sinovac ကိုဗစ်ကာကွယ်ဆေးကိုအင်ဒိုနီးရှားနိုင်ငံမှာစမ်းသပ်တာ 65.3% ခန့်နှုန်းထိရောက်မှုရှိတယ်လို့အင်ဒိုနီးရှားကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ဘရာဇီးလ်နိုင်ငံမှာစမ်းသပ်တာကတော့90%ခန့်နှုန်းနဲ့ထိရောက်မှုရှိတယ်လို့ပြောထားပါတယ်အင်ဒိုနီးရှားနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာကိုဗစ်ကရောဂါအဆိုးဆုံးကူးစက်ပြန့်နှံ့နေတဲ့နိုင်ငံတစ်ခုဖြစ်ပြီးနေ့စဉ်အတည်ပြုလူနာပြန်မြ 9,000 လောက်ရှိနေတာပါ။ကိုဗစ်ကြောင့်နှစ်20အတွင်းမှာပထမဆုံးစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်နေရတဲ့အတွက်စီးပွားရေးပြန်ပြီးဦးမော့နိုင်ရေးအတွက်အင်ဒိုနီးရှားအစိုးရကစိတ်အားတန်းနေပါတယ်။ကိုဗစ်ကာကွယ်ဆေးထိုးနိုင်ပြီဆိုပြီးအနေအထားမပေါ်ကြဖို့အတွက်သမ္မတဝီဒိုတို့ကလည်းအခုလိုထပ်ပြီးတော့တတိပေးခဲ့ပါတယ်
။ Saya ingin mengingatkan kembalitentang pentingnya disiplin terhadap
protokol kesehatan ရဲ့အစီအစဉ်တွေလုပ်နေပေမဲ့ကျန်းမာရေးဆိုင်ရာလုပ်မှုအရေးကြီးတဲ့အချက်တွေကိုမမေ့ကြဘူးလို့ပြောချင်ပါတယ်။နှာခေါင်းစီးတက်ပါလက်စည်းပါတယောက်နဲ့တယောက်ခတ်ခေါ်ပါနေကြပါလူကြားတွေသွားတာရှောင်ကြပါ
ကိုဗစ်ကရောဂါအဆုံးတက်ဖို့အတွက်ကိုဗစ်ကာကွယ်ဆေးကအဓိကလို့မမှတ်ယူကြဖို့အတွက်ကျွမ်းကျင်သူတွေကလည်းတတိပေးနေပါတယ်။ကာကွယ်ဆေးထိုးထားပြီးသူတွေရောဂါကူးနိုင်သလားဆိုတာကိုလေ့လာဆန်းစစ်မှုတွေလုပ်ဖို့အတွက်လိုအပ်နေသေးတယ်လို့သူတို့ကထောက်ပြနေကြပါတယ်။အင်ဒိုနီးရှားနိုင်ငံဟာ AstraZeneca, Pfizer အပြင်တရုတ်က Sinopharm ကိုဗစ်ကာကွယ်ဆေးစုစုပေါင်းတန်း330ကိုဝယ်ယူဖို့အတွက်လည်းစာချုပ်ချုပ်ဆိုထားပါရဲ့ရှင်။ကျွန်မစင်ရမော်ပါ။